ထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်မဟာရမြို့နယ်အတွင်းပြီးခဲ့တဲ့နှစ်ဒီဇင်ဘာလ10ရက်နေ့ကလူကုန်ကူးတဲ့ကားတိမ်းမောက်ခဲ့တာကြောင့်လူ3ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ15ဦးကိုတော်ရင်တနေရာမှာတောက်ရောက်ဆုံးဖြတ်ထားခဲ့တဲ့ဖြစ်စဉ်ဖြစ်ခဲ့တာပါဒီမှုမှာပအဝင်ပတ်သက်မှုရှိနေတဲ့တပ်ပြည်နယ်မဲ့တော်ရဲစခန်းကရဲရာရှိတဦးဖြစ်တဲ့မစ္စတာဖီထက်ကို2022ခုနှစ်ဇန်နဝါရီလ23ရက်နေ့မှာတက်အာနာပိုင်နေကနေမှာဝင်ရောက်ဖမ်းဆီးပြီးယာဒုကနေထုတ်ပယ်လိုက်ကြောင်းမြန်မာပြည်သားများရေပူးတွက်လှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျာ
။၃ဦးတည်ဆုံးပြီးတော့15ဦးထံရတယ်။အဲ့15ဦးကလည်းလူပွဲစားကနေပြီးတော့တောတနေရာမှာတောရောက်ဆုံးပြတယ်။အဲ့ရက်ရွာကနေသခင်ပို့တဲ့အတွက်ရဲဌာနဆီပြီးတော့သူတို့တော်ရှိသူတွေကဖမ်းဆီးခေါ်ဆောင်တာပေါ့။အဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီလူကုန်ကူးမှုဖြစ်စဉ်မှာတာဝန်ရှိတယ်ဆိုပြီးတော့အဲ့ရဲစခန်းကဖိချက်ပေါ့နော်ဖိချက်ကိုသူတို့တာဝန်ကနေရက်စဲအရေးယူလိုက်တာပေါ့အမှန်တော့အရေးယူမယ်ဆိုရင်တော့မိခိုးတက်ချောက်အများကြီးအရေးယူလို့ရတာပေါ့ရဲရာရှိတယောက်ကိုလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အရေးယူတာဒါအခု2022အနှစ်ဦးပိုင်းမှာပထမဆုံးဦးဖျားဖျားဖြစ်စဉ်ပဲပေါ့ဗျာ
ထိုင်းနိုင်ငံလည်းကိုအထောက်ထားမဲ့ဝင်ရောက်လာသူတွေကိုထိုင်းရတာပိုင်းတွေကနေ့စဉ်ဖမ်းဆီးနေတာပါ2022ခုနှစ်နှစ်ဆကနေနေ့စဉ်ဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေကတော့လူဦးရေ3,000ကျော်ရှိသွားပြီလို့လည်းထိုင်းနယ်ခြားဆောင်တပ်ကထုတ်ပြန်ခဲ့တယ်လို့လည်းဆိုပါတယ
်နယ်ခြားဆောင်တပ်ဖွဲ့ရဲ့သတင်းကြေညာရေးဖွဲ့ကထုတ်ပြန်ခဲ့ရဇန်နဝါရီ1ရက်နေ့ကနေဇန်နဝါရီလ25ရက်နေ့ထိမြန်မာနိုင်ငံကနေပြောတရားမဝင်ရောက်တဲ့သူမြန်မာ3,000ကျော်ရှိသွားပြီကန္တရပူရီပြည်နယ်ကအများဆုံးဝင်ရောက်တယ်ဒုတိယအများဆုံးဝင်ရောက်တဲ့ပြည်နယ်ကတော့ပရာကျုတ်ခရီးခံဒုတိယအများဆုံးဝင်ရောက်တတိယအများဆုံးဝင်ရောက်တဲ့ပြည်နယ်ကတော့ထပ်ကမဲဟောင်ဆောင်ပြည်နယ်အခြားသောပြည်နယ်တွေဖြစ်တဲ့တပ်ပြည်နယ်မဲဆောက်ချင်းမိုင်ပြည်နယ်ချင်းရိုင်ပြည်နယ်ဗနောင်းပြည်နယ်ချွန်ပွန်ပြည်နယ်အစရှိတဲ့ပြည်နယ်တွေကလည်းအသီးသီးအစကဝင်ရောက်ကြ
ပြီးခဲ့တဲ့2021ခုနှစ်တစ်နှစ်လုံးအတိုင်းအတာနဲ့ဖမ်းပြီးတဲ့နိုင်ငံခြားသားရွှေ့ပြောင်းလုပ်သမားအရေအတွက်6,000ကျော်လောက်ရှိမယ်လို့လည်းအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေစုစည်းထားတဲ့ Migrant Labor Development Network ကစာရင်းပြုစုထားပါတယ်။အဲ့ဒီအရေအတွက်ထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်။